Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2015ခုနှစ်ဧပြီလ24ရက်တောက်ကြနေ့ညနေပဲ VOA တန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဖမ်းယူနှาศင်နိုင်ကြပါရဲ့ရှင်။ကျမခွာညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီညနေခင်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါ။ဥရောပကိုရွှေ့ပြောင်းဝင်ရောက်လာမယ်သူတွေကိုဥရောပတမကကနဲ့အကူအညီပေးမယ်ဆိုတော့ကုလသမဂ္ဂကကြိုဆိုလိုက်ပါတယ်။အာရှအာဖရိကနိုင်ငံတွေကြုံတွေ့နေရတဲ့စိန်ခေါင်းမှုအခက်အခဲတွေကိုကျော်လွှားနိုင်မှုအတွက်ဘန်တောင်းစိတ်တက်ကိုဆက်ပြီးထားဖို့လိုအပ်ကြောင်းဒီကနေ့အာရှအာဖရိကထိပ်သီးညီလာခံ260ပြည့်ခန့်မှမြန်မာသမ္မတကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမှတ်ခွန်ရယ်
။ကောင်းပါပြီရှင်။အခုညနေပိုင်းထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ကိုကန်ဒေတာတွင်ကစည်ရေးအခြေအနေတခါပြည်ထောင်စုမြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UNFCCC ရဲ့ဥက္ကဋ္ဌကိုအမေရိကန်ပြည်ထောင်စုကစီးပွားရေးတန်ခတ်ပိတ်ဆို့မှုစီးရင်ကနေပြီးတော့ပယ်ဖျက်ပေးလိုက်ပါတယ
် UNFCCC ရဲ့အရောနိုင်ငံများနဲ့ဆက်ဆံရတာအမေရိကန်ဆန့်ကျင်ရေးကလည
်း UNFCCC ရဲ့ဗဟိုအလုပ်မှုဆောင်ဦးမြတ်တင်အောင်ရဲ့ပြောကြားချက်ပါတခါဒီနှစ်ပေါင်း30ကျော်အတွင်းကမ္ဘာဘဏ်ကနေမြန်မာနိုင်ငံကိုပထမဆုံးချိန်အမေရိကန်ဒေါ်လာသန်းပေါင်း1600အတိုးမဲ့ထုတ်ချိမဲ့ဆိုတဲ့ကြေညာချက်စတဲ့သတင်းဆောင်ပါတွေကိုနာဆင်ကြရမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးပါမယ်ရှင
်လွန်ခဲ့တဲ့နှစ်ပေါင်းတရာကအော်တိုမန်တူရကီတွေတပ်ဖြတ်တာခံခဲ့ရတဲ့အာမေးနီးယန်းတွေအတွက်အောက်မေ့ဘွယ်အခမ်းအနားကိုတက်ရောက်လာတဲ့ကမ္ဘာခေါင်းဆောင်တွေကိုအာမေးနီးယန်းသမ္မတဆာဂျီဆာကီစျန်ကဂျေဇူးတန်စကားပြောကြားခဲ့ပါတယ်။ပထမကမ္ဘာစစ်ကြီးအတွင်းကအသက်ခံခဲ့ရသူတွေအတွက်တိဆောက်ထားတဲ့အထိတ်မှတ်ဗိမာန်နေရာမှာကျင်းပတဲ့အခမ်းအနားကိုပြင်သစ်ရုရှားဆာဗီယာခေါင်းဆောင်တွေတက်ရောက်လာခဲ့ကြတာဖြစ်ပြီးဖြစ်ပျက်ခဲ့တာတွေကိုမေ့မပြစ်ဘဲလူသားတန်ဖိုးကိုမြှင့်တင်ဖို့လှုံ့ဆော်မှာဖြစ်ကြောင်းကတိပြုခဲ့ကြပါတယ်။အာမေးနီးယန်းအများပြားနေထိုင်တဲ့ပြင်သစ်နိုင်ငံကသမ္မတဖရန်ဆွာအော်လန်ကတူရကီဟာအာမေးနီးယန်းတွေကိုအဲ့ဒီကမ္ဘာစစ်တွင်းကသူတို့ရဲ့ရန်ဘက်ဖြစ်တဲ့ရုရှားရဲ့ဘက်တော်သားတွေလို့ယုံကြည်တာမို့တတ်ဖြတ်ခဲ့ကြတာဖြစ်ပြီးဒီဖြစ်ရပ်ကိုဘယ်တော့မှမေ့မှာမဟုတ်ကြောင်းပြောပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဒီလိုအစုလိုက်ပြုံးလိုက်တတ်ဖြတ်မှုအတွက်မျှတမှုရအောင်ဘာနဲ့မှလုပ်ပေးလို့ရနိုင်မှာမဟုတ်ကြောင်းပြောကြားခဲ့ပါတယ်ရေရီဗင်မှာကျင်းပတဲ့ဒီခန္ဓာကိုတက်ရောက်လာသူကတိမ့်နဲ့ချပြီးရှိနေတာပါအခုလိုအော်တိုမန်တူရကီတွေအာမေးနီးယားလူမျိုးတွေကိုအဲ့ဒီတုန်းကတတ်ဖြတ်ခဲ့တာဟာလူမျိုးတုံးတတ်ဖြတ်မှုတော့မဟုတ်ဘူးလို့တူရကီကညှင်းဆိုပါတယ်အာမေးနီးယားတွေဟာရုရှားရဲ့အကူအညီကိုယူပြီးပြည်ရင်းဆက်ဆင်နွှဲချိန်မှာအခုလိုတေဆုံးခဲ့ရတာလို့ပြောတယ်လို့တေဆုံးခဲ့ရသူကလည်းတသန်းခွဲလောက်မရှိပါဘူးလို့ပြောပါတယ်
ဥရောပကိုရွှေ့ပြောင်းဝင်လာသူတွေနဲ့ပတ်သက်လို့ EU ဥရောပသမဂ္ဂရဲ့ကင်တွယ်ဖြည့်ရှင်းမှုပေါ်ဝေဖန်ခဲ့ကြပြီးတဲ့နောက်မြေရေပင်လယ်ကိုဖျက်ပြီးရွှေ့ပြောင်းဝင်လာသူတွေကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာတုံးဆွဲမဲ့ရန်ပုံငွေ3,000,000,000လှုပ်ဆောင်သွားမဲ့လို့ရပေါ်ကုလသမဂ္ဂဒုက္ခသည်များယုံ UNHCR ကကြိုဆိုလိုက်ပါတယ်ပင်လယ်ပြင်တွင်ဒုက္ခသည်တွေတည်ဆုံနေရတဲ့ကိစ္စကိုအကာအကွယ်ပေးသွားဖို့နဲ့ကယ်တင်နိုင်ခဲ့တဲ့ဒုက္ခသည်တွေကိုတရားဝင်အသိမှတ်ပြုအကာအကွယ်ပေးသွားဖို့ကိုလည်း UNHCR ကဒီကနေ့တိုက်တွန်းလိုက်ပါတယ် EU ရဲ့အစည်းအဝေးတွေနဲ့ပတ်သက်လို့ဂျာမန်ဝန်ကြီးချုပ်ကလည်း Belgium နိုင်ငံ Brussels မြို့မှာကြာသပတေးနေ့ကလုပ်တဲ့ရေးပေါ်အစည်းအဝေးအပြီးပြောဆိုသွားခဲ့ပါတယ
် Im Zentrum der Diskussion stand aber die Rettung von MenschenlebenDas war das was
ကျမတို့အဓိကလှုပ်ဆောင်သွားဖို့ကတော့ပင်လယ်ပြင်တဲ့ဒုက္ခရောက်နေသူတွေရဲ့အသက်ကိုကယ်ဆယ်သွားဖို့ပါဒီအတွက်မဟာဗျူဟာချပြီးလှုပ်ဆောင်သွားဖို့ဖြစ်ပါတယ်ရှေ့လျှောက်ဝမ်းနည်းကြေကွဲပွေရာထပ်မကြုံရအောင်ဟန်တားနိုင်ဖို့အရေးကြီးတယ်လို့ဂျာမန်ဝန်ကြီးချုပ်အန်ဂျလာမာကေးကပြောသွားတာပါပြီးခဲ့တဲ့ရက်ပိုင်းတွင်လေပြာကန်ယူရန်မှဆက်လီတိတ်မောက်ပြီးရွှေပြောင်းဝင်လာသူ900လောက်တေဆုံးသွားပြီးတဲ့နောက်သူတို့အတွက်ဇာဗနာအခမ်းအနားတရအီတလီနိုင်ငံမှာကျင်းပခဲ့ပြီးတစ်ချိန်ထဲမှာလည်းပင်လယ်ပြင်ထဲမှာနောက်ထပ်ရွှေပြောင်းဝင်လာသူတွေကိုအီတလီနိုင်ငံကကယ်ဆယ်မှုတွေလုပ်ခဲ့ပြီးတဲ့နောက်ဥရောပသမဂ္ဂရဲ့အခုလိုဂရီပေးလှုပ်ဆောင်မှုတွေရှိလာခဲ့တာပါဗြိတိန်ဂျာမနီဘယ်လ်ဂျီယံနဲ့အိုင်ယာလန်နိုင်ငံတွေကလည်းရွှေပြောင်းဝင်လာသူတွေကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအတွက်သင်းမောတွေပေးသွားမယ်အကြောင်းကြားသာပရင်းနေမှာပြောဆိုခဲ့ပါတယ်
စစ်ပွဲတွေဖြစ်ပွားနေတဲ့ယေမန်နိုင်ငံကဟူသီတပုံတွေအတွက်လက်နက်တွေတင်ဆောင်လဟန်ရှိတဲ့အီရန်ကုန်သင်္ဘောတွေဟာယေမန်နိုင်ငံစီကနေဝေးရစီပြန်လည်ခုံမောင်းနေတယ်လို့အမေရိကန်စစ်ဖက်အရာရှိဂျီဒူကပြောပါတယ်။အီရန်ဟာရေချောင်းသွာလာမှုတွေကိုချိုးဖောက်ပြီးဟူသီတပုံတွေလက်ထက်လက်နက်တွေကူညီပေးနေအောင်ကြိုးစားနေတယ်လို့ယေမန်နိုင်ငံရဲ့ဌာနဆက်ဆွဲပြောဆိုပြီးတဲ့နောက်မှာအီရန်သင်္ဘောတွေပြန်လည်ဆုတ်ခွာနေတာတွေ့ရပါတယ်။ယေမန်နိုင်ငံကရှီယာဟူသီတွေကိုအီရန်ကလက်နက်တွေထောက်ပံ့တဲ့အထောက်အထားတွေတွေ့ရတယ်လို့အမေရိကန်သမ္မတအင်ဗျူအရာရှိတွေကလည်းပြောပါတယ်။အမေရိကန်ကာကွယ်ရေးဌာနကတော့ပင်လယ်ကွေ့ရေချောင်းလမ်းဆက်လက်ပွင့်နေစေဖို့အတွက်ယေမန်ရေပိုင်းနဲ့ထဲကိုစစ်သင်္ဘောတွေချထားပါတယ်။အမေရိကန်စစ်သင်္ဘောတွေဟာအီရန်သင်္ဘောတွေကိုဂျာပြတ်ဟန်တာဖို့မဟုတ်ဘူးလို့လည်းအမေရိကန်စစ်ဘက်အရာရှိတွေကပြောပါတယ်။
ရုရှားရဲ့လက်နက်ကြီးတွေကိုယူကရိန်းနယ်စပ်မှာလာရောက်ချထားတာဟာအခုဆိုရင်အတော်အခိုင်အမာဖြစ်နေပြီလို့ NATO အဖွဲ့အကြီးကဲယန်စတိုတန်ဘတ်ကဒီကနေ့ပြောကြားလိုက်ပါတယ်။အဲ့ဒီထဲမှာလက်နက်ကြီးတစ်ထောင်ကျော်ပါဝင်တယ်လို့အဆင့်မြင့်နည်းပညာသုံးလက်နက်တွေတင်ကားနဲ့အမြောက်တွေလည်းပါဝင်ပါတယ်။ရုရှားနိုင်ငံဟာယူကရိန်းအရှေ့ဘက်ခြမ်းကခွဲထွက်ရေးသဘောနီကိုစစ်လက်နက်ထောက်ပံ့နေတယ်လို့အဆင့်မြင့်သင်တန်းတွေပေးနေတယ်လို့စတိုတန်ဘတ်ကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာဆွဆဲပြောကြားလိုက်ပါတယ်။နီရိုအဖွဲ့ရဲ့ဆူဆဲပြောကြားချက်ကိုရုရှားကာကွယ်ရေးဝန်ကြီးစာဂေးရှိုဂူကညင်းဆိုလိုက်တယ်လို့အမေရိကန်စစ်တပ်ကလည်းရုရှားနဲ့ဇက်နားမှာယူကရိန်းလုံခြုံရေးတပ်ဖွဲ့တွေကိုမျိုးပြတိုက်ပွဲတွေအတွက်လေ့ကျင့်သင်ကြားပေးနေတယ်လို့ပြန်လည်ဆူဆဲလိုက်ပါတယ်။ရှိုဂူရဲ့ဆူဆဲချက်ကိုအမေရိကန်နိုင်ငံရေးဝန်ကြီးဌာနကပယ်ချလိုက်ပြီးအမေရိကန်ရဲ့စီးရေးလေ့ကျင့်မှုတွေဟာယူကရိန်းအနောက်ဖက်ချမ်းပိုလန်နဲ့ဇက်နားမှာသာလုပ်နေတာဖြစ်တယ်လို့တုံ့ပြန်လိုက်ပါတယ်။
အမေရိကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 10683ညလိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အာရှအာဖရိကနိုင်ငံတွေကြုံတွေ့နေရတဲ့စိန်ခေါ်မှုအခက်အခဲတွေကိုကျော်လွှားနိုင်ဖို့အတွက်ဗန်ဒန်စိတ်သက်ဆက်ပြီးထားရှိဖို့လိုအပ်ကြောင်းမြန်မာသမ္မတဦးသိန်းစင်ကဒီကနေ့တောက်ကြနေမှာပြောကြားလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာစုဝေးရောက်ရှိနေကြတဲ့အာရှအာဖရိကနိုင်ငံ100လောက်ကခေါင်းဆောင်တွေရဲ့နဲ့ကိုယ်စားလှယ်တွေဟာဗန်ဒန်အခြေခံမှုဆက်ချက်ချမှတ်နိုင်ခဲ့တဲ့အာရှအာဖရိကထိပ်သီးညီလာခံ260ပြည့်အခမ်းအနားကိုတက်ရောက်ခဲ့ကြတာဖြစ်ပြီးဒီအခမ်းအနားမှာအာရှတိုင်းနိုင်ငံများကိုစား1955ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ဗန်တောင်ညီလာခံကနဦးနိုင်ငံနဲ့မှာပါဝင်တဲ့မြန်မာနိုင်ငံကသမ္မတဦးသိန်းစိန်ကမင်ကွန်းပြောကြားခဲ့တာဖြစ်ပါတယ်။အခုကြုံတွေ့နေရတဲ့စိန်ခေါ်မှုတွေဟာအရင်နှစ်ပေါင်း60ကတည်းကပိုမိုရှုပ်ထွေးတာမို့ဆင်းရဲရင်းနဲ့မှုလျှော့ချရေးစီးပွားရေးတိုးတက်ဖွံ့ဖြိုးရေးတဘာဝဝန်းကျင်ဆိုင်ရာနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာပြဿနာတွေကိုစုပေါင်းပြီးဖြေရှင်းဖို့လိုအပ်ကြောင်းပြောကြားခဲ့တယ်လို့ဆင်ဝါသတင်းမှာဖော်ပြထားပါတယ်။ဒါ့အပြင်အာရှအာဖရိကတိုက်ကြီးနှစ်တိုက်ကြားမှာစစ်မှုလက်မှုနဲ့ဗန်ဒါငွေကြေးအပြင်သတင်းနဲ့ဆက်သွယ်ရေးနည်းပညာစွန့်အင်စိုက်ပျိုးရေးရေအရင်းမြစ်နဲ့ငါးလုပ်ငန်းဆိုင်ရာတွေမှာလက်တွေ့ကြကြပူးပေါင်းဆောင်ရွက်ကြဖို့လည်းပြောကြားခဲ့တာဖြစ်ပါတယ်
။မြန်မာနိုင်ငံကထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်သူဦးဝင်းအောင်ကိုအမေရိကန်အစိုးရရဲ့ပြစ်မှတ်ထားအရေးယူတန်းခတ်စင်းကနေဖယ်ရှားပေးလိုက်ပြီလို့ဧပြီလ23ရက်ကြာသပတေးနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ဗန်ဒါကြီးဝန်ကြီးဌာနလက်အောက်မှာရှိတဲ့ပြည်ပကပိုင်ဆိုင်မှုဆိုင်ရာထိန်းချုပ်ရေးဌာန OFAC ကနေမြန်မာနိုင်ငံပေါ်အရေးယူတန်ခတ်ထားတဲ့ထက်ကမြန်မာနိုင်ငံကုန်သည်များနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးဝင်းအောင်နဲ့သူ့ရဲ့စီးပွားရေးလုပ်ငန်းနှစ်ခုဖြစ်တဲ့ဒဂုံ International Limited ဒဂုံ Timber Limited တို့ကို SDN လို့ခေါ်တဲ့အထူးကန့်သတ်ခံထားရတဲ့လူပုတ်ကိုစင်းကနေဖိဖျက်ပေးလိုက်တာဖြစ်ကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံပေါ်ပိတ်ဆို့တန်ခတ်မှုတွေဆက်လက်ချမှတ်ထားဆဲဖြစ်ပေမဲ့မြန်မာနိုင်ငံမှာဒီမိုကရေစီနဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေတိုင်းသားနဲ့ပြည်လဲမှုရအောင်ဖြည့်ရှင်းနေတဲ့လုပ်ရက်တွေပေါ်အရေးယူမှုဆိုင်ရာမူဝါဒမှာအပြောင်းလဲတွေလှုပ်ဆောင်သွားမှာဖြစ်ကြောင်းမြန်မာအစိုးရကိုရှင်းရှင်းလင်းလင်းအသိပေးထားပြီးဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်။ဒီလိုတန်ခတ်ပိတ်ဆို့မှုဖယ်ရှားလိုက်တာဟာအမေရိကန်နဲ့မြန်မာနှစ်နိုင်ငံကြားကုန်သွယ်ရေးမှာအဆင်ပြေချုံးမွေနိုင်တဲ့အတွက် UNFCCI မြန်မာကုန်သည်စက်မှုလုပ်ငန်းရှင်များအသင်းကကြိုဆိုလိုက်ပါတယ်။
နေမီပိုင်းနဲ့ဆိုင်အငင်းပွားနေတဲ့တောင်ပြုတ်ပင်လယ်ပြင်ထဲမှာကင်းနေတဲ့ ဖိလစ်ပိုင်ရှစ်လေယာဉ်ကိုတရုတ်တင်ဖို့ရဲ့တုံ့ပြန်မှုဟာရန်လိုတဲ့အနေအထားမှာရှိနေတယ်လို့ဖိလစ်ပိုင်ရှစ်တပ်ပြောခွင့်ရကဒီကနေ့ပြောကြားလိုက်ပါတယ်။အငင်းပွားနေတဲ့ Spratlys ကျွန်းစုတွေတဲ့ကဖိလစ်ပိုင်တွေရဲ့နယ်မြေဖြစ်တဲ့ပါကာစာကျွန်းနားမှာရောက်နေတဲ့စစ်တပ်လေယာဉ်ကိုတနင်္ဂနွေနေ့ကတရုတ်တင်ဖို့ကအားပြင်းနဲ့မီးတွေနဲ့ထိုးပြီးထွက်သွားဖို့ပါလှမ်းပြီးပြောခဲ့ပေမဲ့ထိတ်တဲ့ပြဿနာမဖြစ်အောင်ရှောင်တဲ့အနေနဲ့လေယာဉ်ဖူးကဘာမှမလုပ်ဘဲရှောင်ပေးခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်ကဒုဗိုလ်မှူးကြီး Harold Cabunot ကပြောပါတယ်။ဖိလစ်ပိုင်ဆိုကနယ်မြေပိုင်ဆိုင်မှုဆိုင်ရာပြဿနာအတွက်ငြိမ်းချမ်းစွာဖြေရှင်းမှုစူးစမ်းနေတာဖြစ်ပေမဲ့ဒီလအစောပိုင်းကလည်းဒီကျွန်းစုမြောက်ပိုင်းဒေသမှာငါးဖန်နေတဲ့ဖိလစ်ပိုင်ငါးဖန်သမားတွေကိုတရုတ်ကန်ယိုရန်ဆောင်တင်မောပေါ်ကနေအားပြင်းမိသက်ပိုက်တွေနဲ့ထိုးပဲ့ခဲ့တဲ့အပြင်ဖိလစ်ပိုင်ရေတပ်အတွက်တပ်သားနဲ့ရိတ်ခါပို့သွားတဲ့လေကိုတရုတ်သင်းမောတွေကတားဆီးမှုတွေပါဖြစ်ပွားခဲ့ပါတယ်။တင်ရန်ဇာတကျွေးဝတဲ့တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုတရုတ်ကတူပိုင်ဆိုင်နေတယ်လို့ကြေညာနေတာဖြစ်ပြီးဒီထက်မှာဖိလစ်ပိုင်ဗီယက်နမ်မလေးရှားဘရူနိုင်းနဲ့ထိုင်ဝမ်တို့ကလည်းသူတို့ပိုင်နဲ့တွေဖြစ်ကြောင်းပြောပြီးအငင်းပွားနေကြတာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံနာဆူကန်ပါကန်ကျွန်းပေါ်ကလုံခြုံရေးအဆင့်မြင့်ဆုံးခြားထားတဲ့အကျဉ်းထောင်မှာမူရစ်စေဝါမှုနဲ့တည်ရန်စီမံခံရမယ့်အချိန်ကိုစောင့်နေတဲ့နိုင်ငံသားအကျဉ်းသားတွေကိုတက်ဆိုင်ရာတိုင်းပြည်တွေရဲ့တန်ယုံကူစရိုက်တွေလာရောက်တွေ့ဆုံကြဖို့အင်ဒိုနီးရှားနိုင်ငံသားတွေကအကြောင်းကြားထားပါဗျခင်ဗျာ
VOA American တန်ရဲ့ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့ကြတာပါအခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်ပြည်ထောင်စုမြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌကိုအမေရိကန်အစိုးရကအရေးယူဒဏ်ခတ်ပိတ်ဆို့မှုကနေဖယ်ရှားပေးလိုက်တာဟာဆိုရင်ကုန်သည်စက်မှုအသင်းချုပ်အတွက်အကျိုးရှိတဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့ UMFCCI ကပြောပါတယ်အမေရိကန်ကအရေးယူထားတဲ့မြန်မာစီးပွားရေးလုပ်ငန်းရှင်ကြီးတချို့ကိုလည်းပိတ်ဆို့မှုစီးငါနေဖယ်ရှားပေးဖို့ကိုလည်းမျှော်လင့်တဲ့အကြောင်း UMFCCI ရဲ့ဗဟုအလုပ်မှုဆောင်တဦးဖြစ်တဲ့ဦးမြတ်တင်အောင်ကပြောပါတယ်။ဦးမြတ်တင်အောင်ကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
မြန်မာထိပ်တန်းစီးပွားရေးလုပ်ငန်းရှင်ကြီးတဦးလည်းဖြစ်ပြည်ထောင်စုမြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI ရဲ့ဥက္ကဋ္ဌအဖြစ်လဲတာဝန်ယူထားတဲ့ဦးဝင်းအောင်ကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကဒဏ်ခတ်ပိတ်ဆို့ထားတာကနေကြာသပတေးနေ့မှာဖယ်ရှားပေးလိုက်ပြီးဖြစ်ပါတယ်။အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနနိုင်ငံရဲ့ခြားပိုင်ဆိုင်မှုထိန်းချုပ်ရေးဌာန OFAC ရဲ့6နှစ်ကြာဒဏ်ခတ်ပိတ်ဆို့ခံထားရတဲ့ UMFCCI ဥက္ကဋ္ဌဦးဝင်းအောင်သူ့ရဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့ဒဂုံ International Limited နဲ့ဒဂုံ Timber Limited တို့ကိုဒဏ်ခတ်ပိတ်ဆို့မှုဖယ်ရှားပေးလိုက်တာဖြစ်ပါတယ်။အမေရိကန်ဘက်ကအခုလိုဒဏ်ခတ်ပိတ်ဆို့မှုရုပ်သိမ်းလိုက်တာကြောင့်ဥဝင်အောင်အတွက်သားမက UMFCCI အတွက်ပါနိုင်ငံတကာနဲ့စီးပွားရေးဆက်သွယ်လုပ်ကိုင်တာမှာပိုပြီးကောင်းမွန်သွားစေတယ်လို့ UMFCCI ရဲ့ဗဟိုအလုပ်အမှုဆောင်လည်းဖြစ်လှိုင်းသားရာဆက်မှုဆောင်စီမံခန့်ခွဲမှုကော်မတီရဲ့အကြီးအကဲလည်းဖြစ်တဲ့ဦးမြတ်တင်အောင်ကပြောပါတယ
် UMFCCI ရဲ့အလုပ်နိုင်ငံလည်းဆက်ခံရတာအမေရိကန်ဆက်ရှင်ရဲ့အလုပ်ကိုယ်ဒီလက်ဆက်ဆောင်ရအောင်လို့ပဲတော့ဘူးတော့ဘူးတော့ဆက်နေလို့ပြန်လိုက်တယ်ဆိုရင်အဲဒီအောင်နေတယ်ဟိုနေကြနေနေတဲ့ဆက်ဆံရတော့ပါဒီဟိုအဲမင်းတို့ဘာလာလို့လဲဆိုတော့ဘာလာပါ့
UMCCI ရဲ့လက်ရှိဥက္ကဋ္ဌအဖြစ်ဆောင်ရွက်နေသူဦးဝင်းအောင်ကိုတော့အရင်မြန်မာစစ်အစိုးရကိုငွေကြေးမတီထောက်ပံ့ပေးသူနောက်စစ်အစိုးရရဲ့ဆောက်လုပ်ရေးလုပ်ငန်းကြီးတွေကိုဆောင်ရွက်ပေးနေသူအဖြစ်2009ခုနှစ်မှာအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကသူ့ရဲ့လုပ်ငန်းနှစ်ခုနဲ့အတူဒဏ်ခတ်အရေးယူခဲ့တာဖြစ်ပါတယ်။2008ခုနှစ်ကပြန်နှံ့ထားတဲ့ JET လို့ခေါ်တဲ့ဒဏ်ခတ်ပိတ်ဆို့မှုဥပဒေနောက်သမရရဲ့အမိန့်တို့နဲ့အရေးယူခဲ့တာဖြစ်ပါတယ်။အမေရိကန်တို့ဒဏ်ခတ်ပိတ်ဆို့ထားတဲ့တခြားစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုလည်းပိတ်ဆို့မှုကနေဖယ်ရှားပေးဖို့မျှော်လင့်တဲ့အကြောင်းအေအေလုပ်ငန်းစုအကြီးအကဲဦးမြတ်တင်အောင်ကပြောပါတယ
်။စီးပွားရေးလုပ်ငန်းတွေကိုတော့ခွင့်ပေးလိုက်တာတော့မြင်ပါတယ်အဲ့ဒါ။အဲလုပ်နေတယ်လို့မြင်ပါတယ်။ဘာလို့လဲဆိုတော့ဒီနေ့မှာဦးခေတ်ကတည်းကသူ့ရဲ့ personal ဒီအမေရိကန်နိုင်ငံရဲ့ business လို့ခေါ်စီးပွားရေးကိစ္စတွေလုပ်ဖို့ပြစ်ခါရတယ်။အဲဒီလိုမျိုးဆိုရအောင်ပြောပါဦးကဲအဲ့ဒါဒီကူဂျူဂလက်ကောင်းပါပါဆက်နော်အဲ့ဒီနေနေနဲ့ချူချီတော့လေသူ့နေနေနဲ့ပတ်စနလီစစ်ချက်စလုံးနိုင်နေတယ်လည်းသူ့နေနေနဲ့ချူချီမှာပေါ့လေ
ပြည်ထောင်စုမြန်မာနိုင်ငံကုန်သည်ကြီးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးဝင်းအောင်နဲ့အတူ2009ခုနှစ်မှာတချိန်နဲ့အေးအေးယူခံခဲ့ရသူကတော့ Max မြန်မာဦးစောစောဖြစ်ပါတယ် အမေရိကန်ရဲ့တန်ခတ်ပိတ်ဆို့ခံထားရစေတခြားထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကတော့ထူးလုပ်ငန်းစုအကြီးအကဲဦးတည်စားတဲ့စတီဗင်လော့တို့ဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေပြုပြင်ပြောင်းလဲမှုတွေကြောင့်အမေရိကန်အစိုးရက2012ခုနှစ်မှာဒဏ်ခတ်ပိတ်ဆို့မှုစီးရင်ကနေမြန်မာစီးပွားရေးလုပ်ငန်းတချို့နဲ့လုပ်ငန်းရှင်တချို့ကိုဖြေလျှော့ပေးနေပေမဲ့အရင်စစ်အစိုးရနဲ့နှိစက်တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေအရင်စစ်အာဏာရှင်ဟောင်းတွေကိုတော့ဆက်ပြီးတော့ဒဏ်ခတ်ပိတ်ဆို့ထားစေဖြစ်ပါတယ်ဒီနှစ်ပိုင်းနဲ့အတွင်းမှာပဲဒုတိယဗိုလ်ချုပ်ကြီးတိန့်ထေးကိုအရေးယူခဲ့တယ်လို့ပဲအရင်ဗိုလ်ချုပ်ကြီးဟောင်းတဦးဖြစ်တဲ့ဦးအောင်တောင်းကိုလည်းဒဏ်ခတ်ပိတ်ဆို့မှုအသစ်ချမှတ်ထားပါတယ်ရှင
်။မတိန်ကြီးထိုက်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါရှင်။ဒါနဲ့တဆက်တဲ့မြမပြည်ဖွံ့ဖြိုးရေးအတွက်ကမ္ဘာ့ဘဏ်ကပူးပေါင်းဆောင်ရွက်မှုတရက်ကိုလည်းပြောပြပေးပါဦးမယ်။မြန်မာနိုင်ငံကိုနှစ်ပေါင်း30ကျော်အတွင်းပထမဆုံးအကြိမ်ဖြစ်ကမ္ဘာ့ဘဏ်ကနေအမေရိကန်ဒေါ်လာတန်း1600အတိုးမဲ့ထုတ်ကြည့်မယ်လို့ဧပြီလ23ရက်နေ့ကကြေညာလိုက်ပါတယ်။3နှစ်အတွင်းတိုင်းပြည်ရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေတိုးမြင့်လာအောင်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်အစီအစဉ်ဖြစ်တယ်လို့လည်းကမ္ဘာ့ဘဏ်ကပြောပါတယ်။အဖြေဆုံးကိုတော့မတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်
။ကမ္ဘာ့ဘဏ်ရဲ့အတိုးမဲ့ချေးငွေဒေါ်လာတန်း1600အစီအစဉ်ဟာ1984ခုနှစ်နောက်ပိုင်းမြန်မာနိုင်ငံအပေါ်ချင်းငွေနဲ့အကူအညီတွေရပ်ဆိုင်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံနဲ့ပထမဦးဆုံးအကြိမ်ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်ဖြစ်ပါတယ်။ကမ္ဘာ့ဘဏ်အနေနဲ့2012ခုနှစ်မှာမြန်မာနိုင်ငံတည်းစတင်ဝင်ရောက်ခဲ့ပြီးနောက်ဖွံ့ဖြိုးရေးလုပ်ငန်းတွေကိုတိုးမြင့်လှုပ်ဆောင်သွားဖို့ရည်ရွယ်ချက်နဲ့အခုလိုငွေကြေးထုတ်ချေးမဲ့အစီအစဉ်ကိုအကောင့်ထဲပေါ်တာဖြစ်တယ်လို့လည်းကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာပြန်ကြားရေးအရာရှိဦးကျော်စိုးလင်းက VOA ကိုပြောပါတယ်။
ဒီမူပေါင်းကတော့ဒီ3နှစ်စာကျွန်တော်တို့ရေးဆွဲထားတာပေါ့နော်3နှစ်စာရေးဆွဲထားတဲ့နေရာမှာဒီကဏ္ဍတွေကတော့အဓိကကဏ္ဍ3ခုပါမယ်ပေါ့ပထမကဏ္ဍကတော့ဒီစီးရင်နွမ်းပါမှုကိုတိုက်ဖြတ်ဖို့ပေါ့စီးရင်နွမ်းပါမှုတိုက်ဖြတ်တယ်ဆိုတဲ့နေရာမှာလည်းဒီကြီးလက် data မှာနေတဲ့ဒီစီးရင်နွမ်းပါတဲ့လူတွေရဲ့ဘဝတွေမြင်မာလောက်အောင်ဆောင်ရွက်ဖို့ပေါ့နော်နောက်ဒုတိယတစ်ခုကကျတော့ဒီပညာရေးကျန်းမာရေးနဲ့ပတ်သက်ပြီးတော့မှကဏ္ဍတွေမှာဒီကူညီဆောင်ရွက်သွားဖို့ပေါ့ဆိုတော့နောက်ဆုံးတစ်ခုကတော့ဒီ public ကဏ္ဍဖွံ့ဖြိုးတိုးတက်ပြီးတော့မှအလုပ်ကံခွင့်လန်းတွေများလာအောင်ဆိုတဲ့နေရာမှာကူညီဆောင်ရွက်သွားဖို့ဆိုတဲ့အဓိကဒီကဏ္ဍ၃ခုမှာကူညီသွားဖို့ဆိုပြီးဦးစားပေးရည်ဆွဲထားတဲ့မူပေါင်းဖြစ်တယ်ပေါ့အ
ဲ့တော့ကမ္ဘာ့ဘဏ်က2012ခုနှစ်ခေတ်ကမြန်မာနိုင်ငံမှာဟိုတရားဝင်ပူးပေါင်းဆောင်ရွက်နေတဲ့ခါကျတော့အခုလက်ရှိမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်တဲ့ခါမှာရောအားသာချက်အားနည်းချက်တွေဘယ်လိုတွေ့ရပါလဲရှင
်အဓိကကတော့ကျွန်တော်တို့ဒီကမ္ဘာ့ဘဏ်ကဒီမြန်မာနိုင်ငံမှာတောင်းရတဲ့ခါမှာအရေးကြီးတဲ့အချက်ကတော့ဟိုဘလို့ကဏ္ဍတွေဦးစားပေးဆောင်ရွက်သွားမလဲပေါ့နော်အဲ့ဒါတွေကိုအဓိကအစိုးရတာဝန်ရှိတဲ့လူတွေနဲ့ရောပုဂ္ဂလိကကဏ္ဍဆိုလည်းဒီရင်းနှီးမြှုပ်နှံမှုနဲ့တူနေနဲ့ရောနောက်တစ်ခုကဒီဖွံ့ဖြိုးရေးမိဖက်ဖွဲ့စည်းတခြားဖွဲ့စည်းတွေနဲ့ရောနောက်တစ်ခုကဒီအရေးဖက်ဖွဲ့စည်းတွေနဲ့ရောကျွန်တော်တို့ကညီနိုင်ဆွေးနွေးမှုတွေဒီအကြံဉာဏ်ရယူတဲ့ consultation တွေအချိန်ချင်းပြုလုပ်ပြီးတော့မှဘလို့ကဏ္ဍတွေကိုဦးစားပေးပြီးတော့မှဆောင်ရွက်တင်နေဆိုတာကိုအခြေခံပြီးတော့မှတော်ရေးဆွဲထားတာဖြစ်ပါတယ
်တဖက်မှာရောလူထုအခြေပြုဖွဲ့စည်းတွေနဲ့ကောကမ္ဘာ့ဘဏ်ရဲ့ပူးပေါင်းမှုဆောင်ရွက်မှုအခြေအနေရောဘယ်လိုရှိပါလဲရှင
်ပူးပေါင်းကိုကျွန်တော်တို့မရေးခင်မှာဒီမြန်မာနိုင်ငံရဲ့ဒီစီးရင်နွမ်းပါမှုအခြေအနေကိုအလေးလာဆန်းစစ်မှုဆိုရပါဘောเนาะကျွန်တော်တို့ systematic candidate diagnosis ဆိုပြီးတော့မှလုပ်ခဲ့တာရှိပါတယ်လုံခဲ့တဲ့ဒီတနှစ်ကျော်ကျော်အတွင်းမှာမြန်မာနိုင်ငံဒီအနံ့ပြားပေါ့အနံ့ပြားဆိုတော့တချို့မြို့ကြီးတွေပေါ့အဓိကကြတဲ့မြို့ကြီးဥပမာမန္တလေးတို့တောင်ကြီးတို့ပအန်းတို့ပသိမ်တို့ညံကုန်လည်းပါတယ်ပေါ့နောက်နေကြည့်တော့ပါမယ်ဆိုတော့အဲ့ဒီမှာကျွန်တော်တို့ဒီအရာဘက်ဖွဲ့စည်းတွေနဲ့တွေ့ပြီးတော့မှအရာဘက်ဖွဲ့စည်းတွေလည်းပါတယ်နောက်အစိုးရဘက်ကတာဝန်ရှိတဲ့သူတွေလည်းပါတယ်နောက်ပြီးတော့မှဒီဒီအောင်စုအဆင့်ဒီလွတ်တော်ကိုယ်စားလှယ်တွေပါတယ်လို့တချို့ဒီမန္တလေးတို့ပသိမ်တို့ဆိုမှဆိုလို့ရှိရင်လည်းဒီဒေတာဆိုင်ရာပေါ့သူတို့ရဲ့တိုင်းဒေတာကြီးလွတ်တော်ကိုယ်စားလှယ်တွေပါဝင်ပြီးတော့မှဒီ consultation ပေါ့ဒီကြံဉာဏ်ရယူတဲ့စီဝေးတွေကျွန်တော်တို့အကြိမ်ကြိမ်လုပ်ခဲ့ပါတယ်လုပ်ပြီးတော့မှကျွန်တော်တို့ဒီမှာဘလို့အရာတွေကိုဦးစားပေးပြီးတော့မှအထည်တင်သွားရမလဲဆိုတဲ့ဟာကိုသူတို့တွေနဲ့ညီနိုင်ဆောင်ရွက်ပြီးတော့မှရတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့ဒါကိုရေးထားတာဖြစ်ပါတယ
်ဒီအခု3နှစ်အတွင်းအကောင့်ထဲပေါ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ကမ္ဘာ့ဘဏ်ဘက်ကဘလောက်ထိမျှော်လင့်ထားလဲရှင
်ဟုတ်ကဲ့ခင်ဗျာဒီမူပေါင်းက3နှစ်ရေးဟဲ့ဆိုပေမဲ့ကျွန်တော်တို့ဒီလာမယ့်2016မှာပေါ့နော်ဒီအားနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဒါနှစ်3နှစ်စာနှစ်တဝက်ပေါ့နော်အဲဒီအစီအစဉ်ရဲ့ဒီကာလအလယ်မှာပြန်ပြီးတော့မှဒီတုံးတက်ဖို့ဆိုပြီးတော့မှဒီ landing လုပ်ဖို့ဆိုတဲ့အပိုင်းတစ်ခုကိုကျွန်တော်တို့ထည့်ထားတာရှိပါတယ်ဆိုတော့အခါကျတော့အဲ့ဒီအချိန်မှာကျွန်တော်တို့ဒီ2015လည်းကြော်သွားပြီပေါ့နော်2015ကြော်သွားပြီဆိုတော့နောက်လာမယ့်ဒီတော့တန်လည်းဖြစ်နေမယ့်အချိန်ဆိုတော့ကျွန်တော်တို့အခုရေးဆွဲထားတဲ့မူပေါင်းလေးနဲ့ပတ်သက်ပြီးတော့မှလက်ရှိတွားနေတဲ့ဒီလုပ်ငန်းတွေပေါ်မှာ အားသာချက်တွေရှိလဲဘယ်လိုအားနည်းချက်တွေရှိလဲဘယ်လိုဆက်ပြီးတော့မှသွားမလဲဆိုတာနဲ့ပတ်သက်ပြီးတော့မှ review လုပ်ဖို့ landing လုပ်ဖို့ဆိုပြီးတော့မှစိတ်ပိုင်းတစ်ခုအနေနဲ့ကျွန်တော်ထည့်ထားတာရှိပါတယ်
ဒီစီစဉ်အရ2015ခုနှစ်ကနေ2019ခုနှစ်ထိ3နှစ်အတွင်းလူဦးရေ3သန်းလောက်ရှိတဲ့ကိုဝင်ဆောင်မိခင်နဲ့ကလေးတွေအတွက်ကျန်းမာရေးဝန်ဆောင်မှုတွေနဲ့လူဦးရေ6သန်းအတွက်လျှက်စစ်မီးနဲ့အခြေခံဝန်ဆောင်မှုတွေကိုထောက်ပံ့ပေးမှာဖြစ်တယ်လို့ကမ္ဘာ့ဘဏ်ရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်ကမ္ဘာ့ဘဏ်ရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ IFC ခေါ်နိုင်ငံတကာဗန်နာရေးပူးပေါင်းဆောင်ရွက်မှုအသင်းကနေယင်းနှိမ့်ညံ့မှုအတွက် American Dollar တန်း 1000 နဲ့နည်းပညာအတွက် Dollar တန်း 20 ကိုလည်းအကူအညီပေးမှာဖြစ်ပါတယ်ရှင
်။မတ်အင်ဂျင်နိုင်ပြောပြသွားတာပါရှင်။စီးပွားရေးဆိုင်ရာသတင်းလွှာတွေကိုဒီမှာပဲရန်နာပြီးရှမ်းပြည်ဘက်ကအစိုးရနဲ့ကိုကန့်လက်နက်ကိုင်တပ်ဖွဲ့တို့ကြားကစစ်ရေးအခြေအနေကိုလည်းအလှည့်ပေးပါဦးမယ်။ကိုကန်ဒေတာမှာမနေ့ကတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်ဒီကနေ့ငြိမ်သက်နေတဲ့ဆိုပေမဲ့စစ်ရေးအခြေအနေဟာပိုးပြီးတော့တင်းမာလာပွဲရှိနေပါတယ်။ဧပြီလ23ရက်နေ့တိုက်ပွဲအတွင်းမှာတော့အစိုးရတပ်ဖက်ကတုံးဆွဲတဲ့လက်နက်ဟာတာမန်လက်နက်နဲ့မတူဘဲထူးခြားနေတဲ့အတွက်ဓာတုလက်နက်နဲ့ပစ်ခတ်တယ်လို့ကိုကန်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့တီးခြားအတည်ပြုချက်တော့မရသေးပါဘူး။ကိုကန်ဒေတာရဲ့နောက်ဆုံးအခြေအနေကို VOA သတင်းတောက်ကိုမိုးစောကအခုလိုတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့နှစ်လကျော်ရှိကြလာတဲ့ကိုကန့်ဒေတာတိုက်ပွဲတွေဟာပြီးခဲ့တဲ့သတင်းပတ်အတွင်းမှာအတန်ငယ်ငြိမ်သက်နေရကမနေ့ကတော့လောက်ကိုင်မျိုးရဲ့အရှိမြောက်ဖက်ချမ်းမှာပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွေဟာဒီကနေ့မှပြန်လည်ငြိမ်သက်နေရလို့မြန်မာမျိုးသားဒီမိုကရေစီမဟာမိတ်တပ်ဖွဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကပြောပါတယ
်။ဒီကနေ့တော့ငြိမ်နေပါတယ်မနေ့ကတော့တော်တော်ပြင်းတယ်မလေးရောတော့တောင်းတကြီးကစားဖြစ်တယ်မနဲ့မိုးမလဲနေညကိုနိုင်တော့လက်နဲ့ချင်းနဲ့ပြစ်ပြီးတော့မှဒီချီတာမြေပြင်ချီတာထိုးပ
ါဒီတိုက်ပွဲတွေအတွင်းအစိုးရတပ်ဖက်ကအသုံးပြုတဲ့လက်နဲ့နဲ့ပတ်သက်ပြီးဦးထွန်းမြတ်လင်းကအခုလိုဆက်ပြောပါတယ
်သူကတာမန်ပုံးနေမှုပြတာကတာမန်ပုံးကကျွဲသွားရင်တော့ဟိုပါတော့မိခိုးပဲထက်တယ်ပေါ့နော်တာမန်မိခိုးခုကအဲ့လိုမိခိုးထက်ပြီးတော့အယောင်တွေပါလာတယ်သူ့တွေကတော့အလီယောင်တချို့ကြတော့လည်းအဝါရောင်တချို့ကြတော့အပြာရောင်ပြဒီကိကြတော့အရင်ဖြူရအဖြူရောင်ပဲရှိတယ်ပြီးတော့ဆူးရှာတဲ့ဟိုမွေးကြိုင်တဲ့ဟိုအနက်ကျုံရှိပါအဲ့ဒီအနက်ကိုဖြူမိတဲ့ရဲဘော်ကြီးကျွန်တော်ဖက်ကရဲဘော်ဆိုရဲပေါ့ဟာလေးကတည်းကပြီးတော့သမင်းလိုက်နဲ့ဆန္ဒလေးရေးတော့လည်းဆန္ဒပဲဆိုတော့ဒီတိုက်ခိုက်မှုကအာမရှိတော့ဘူးပြောမှာပေါ့နော်
ဒီလက်နဲ့နဲ့ပတ်သက်ပြီးကိုကန့်တပ်ဖွဲ့ကဓာတုလက်နဲ့အဖြစ်ကြေညာချက်ထုတ်ပြန်ပေမဲ့တရားအတည်ပြုချက်တော့မရပါဘူး။ကိုကန့်တပ်ဖွဲ့အနေနဲ့လည်းကျွမ်းကျင်ပညာရှင်တွေနဲ့စစ်ဆေးနိုင်တဲ့အခြေအနေရှိကြောင်းပြောဆိုပါတယ်။ကိုကန့်ဒေသတိုက်ပွဲတွေဟာဒီကနေ့ငြိမ်သက်နေပေမဲ့တိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်တယ်လို့ကိုကန့်တပ်ဖွဲ့ကခန့်မှန်းထားတယ်လို့ကိုကန့်တပ်ဖွဲ့ရဲ့မဟာမိတ်ဖြစ်တဲ့တအန်းခေါ်ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဖွဲ့ TNLA ရဲ့အထွေထွေအတွင်းရင်းမှုတပ်ဖုံးကျော်ကလည်းတိုက်ပွဲတွေပြင်းထန်လာနိုင်ကြောင်းပြောပါတယ်။
ကိုကန့်ဖက်ကတော့တိုက်ပွဲချင်းနေတယ်။မနေ့ကတော့လူစစ်ကြောင်း၃ကြောင်းနဲ့တပ်ပြထိုးတာ။ကျောင်းဆုံးတော်များတယ်လို့ကျွန်တော်ပြရတယ်။ဆိုတော့ဒီကူကဝင်ကြီးချုပ်ဆိုးဝင်နေတဲ့ကိုကန့်ဖက်ကလာကြည့်ကြတော့လေခုတော့ပြန်သွားပြီ။ဟောမတ်စင်အားတွေထပ်ဖြည့်မယ်လို့ကျွန်တော်ပြရတယ်ခင်ဗျာ။ဆိုတော့တိုက်ပွဲချင်းနေတော့လည်းနည်းနည်းပြီးပြင်းလိုက်မယ်သဘောရှိပါ
ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကတော့တရုတ်မြန်မာနယ်စပ်တရုတ်နိုင်ငံနဲ့လာရှိုးမြို့ကိုရောက်ရှိနေတဲ့စစ်ရှောင်ဒုက္ခသည်6000လောက်ဟာလောက်ကိုင်မြို့ကိုပြန်လာနေပြီးအစိုးရကကယ်ဆယ်ရေးစခန်းဖွင့်လှစ်ပြီးကူညီထောက်ပံ့ထားခဲ့ပါတယ်။ကွန်းလုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဟော်လျှောက်ချန်းကတော့လောက်ကိုင်မြို့အခြေအနေဟာလုံးဝတည်ငြိမ်မှုမရသေးကြောင်းပြောပါတယ်
။အခုချိန်ကတော့ဘလို့လဲဘာမှဟိုစူးစမ်းမရှိသေးပါဘူး။စစ်ပွဲလုပ်တယ်လေဒီချိန်ကတော့ပြန်လာတယ်။ပြန်လာပြီးတော့မှဒီမြေရေဘုရားလာလဲပြန်လာတယ်ပြန်လာတော့ဒီစစ်တိမြေရေဘုရားဒီတော့ကအနောက်ချကတဲ့နေတယ်ဒီမြန်နေတဲ့မဲ့ရတဲ့နောက်ကနေအနောက်မြောက်တဲ့နေတယ်နော်အဲ့တော့လူထွက်လာခုဒီပြန်ရေဦးလေတိုက်မရှိတော့နော်အိမ်ချနေပြီနော်
ကျုပ်မြန်မာနယ်စပ်ကိုကန့်ဒေသအတွင်းမှာအခုလိုတိုက်ပွဲဖြစ်ပွားနေချိန်မှာပဲမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဟာမေလအတွင်းမှာတနင်္ဂနွေလုံးအပြစ်ခတ်ရက်စေးစာချုပ်လက်မှတ်ရေးထိုးဖို့အတွက်ပြင်ဆင်နေပါတယ်။ပြီးခဲ့တဲ့မလကုန်ပိုင်းကတော့အပြစ်ခတ်ရက်စေးစာချုပ်နောက်ဆုံးမူကြမ်းကိုနှစ်ဖက်ကိုယ်စားလှယ်တွေဟာနိုင်ငံတော်တမရရှေ့မောက်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပတဲ့အာရှအာဖရိကထိပ်သီးညီလာခံအတွင်းမှာတရုတ်တမရရှီကျင်းဖင်နဲ့ နိုင်ငံတော်သမ္မတဦးသိန်းစိန်တို့တွေ့ဆုံစဉ်မှာတော့မြန်မာနိုင်ငံမြောက်ပိုင်းကအခြေအနေတွေနဲ့ပတ်သက်လို့ငင်းချမ်းရေးဆွေးနွေးပွဲတွေကနေတဆင့်ပြဿနာကိုဖြေရှင်းဖို့ကြိုးစားနေတာကိုတရုတ်နိုင်ငံကထောက်ခံကြောင်းနဲ့တိုးတက်မှုအသစ်တွေကိုမြင်ရဖို့မျှော်လင့်ကြောင်းတရုတ်နိုင်ငံသမ္မတကပြောဆိုခဲ့ပါတယ်
။ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။ဖူရီကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VO ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင်တော့2392322555ကိုခေါ်ဆိုနိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်အခုတခါတော့သောတာရှင်တွေကိုစနေနေ့ညတိုက်ရိုက်လေးလိုက်မှဆွနွေးကြမယ်အကြောင်းအရာကိုလည်းပြောပြပေးရင်ဖိတ်ခေါ်ပြစေအောင်ရှင်
ရရှိမြခင်အခုလာမယ့်ရှေ့သတင်းပတ်ထဲမှာတော့မလေးရှားနိုင်ငံမှာအာဆီယံထိပ်သီးဆွေးနွေးပွဲကိုစတင်ကျင်းပမှာဖြစ်ပါတယ်။အာဆီယံလူမှုအတိုင်းဝန်တိဆောက်ရေးဆိုတဲ့အာဆီယံနိုင်ငံတွေအကြားပြည်သူချင်းဆက်ဆံရေးကိုပါမြင့်တင်မှုရည်ရွယ်ထားချက်ဟာဘလောက်ထိလက်တွေ့ကျသလဲဘလို့အခြေအနေတွေကိုကြော်ဖြတ်ရအောင်လဲဆိုတာကိုတော့ဒီလာမယ့်စနေညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပအဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ဆွေးနွေးလိုတာမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြမယ်သတင်းတွေကိုကြိုဆိုပါရစေ
။ VOA ကနေထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုစနေနဲ့အင်္ဂါ၂ရက်တပတ်ကို၂ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ကျမတို့အခုအတန်လွှင့်နေတဲ့ Radio အစီအစဉ်ပြပြချင်းမှာတော့ Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာမှာထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာအမျိုးသမီးကဏ္ဍ၊သုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်းနားဆင်ကြရမှာပါ။အခုတောက်ကြနေညနေဘက် VO အစီအစဉ်တွေပြီးဆုံးပါတော့မယ်ရှင်။ဒီကနေ့ညနေပဲအစီအစဉ်အဆုံးမတက်ခင်မှာတော့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ကြီးညာပေးပါဦးမယ်ရှင်
။ဥရောပကိုရွှေ့ပြောင်းဝင်ရောက်လာသူတွေနဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂရဲ့ကိုင်းတွဲဖြည့်ရှင်းမှုပေါ်မှာဝေဖန်မှုတွေကြုံတွေ့ခဲ့ပြီးတဲ့နောက်မှာမြေထဲပင်လယ်ထဲကိုဖြတ်ပြီးရွှေ့ပြောင်းဝင်ရောက်လာသူတွေကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာတုံးဆွဲမဲ့ရန်ပုံငွေကိုတုံးဆတိုးပြီးလှုပ်ဆောင်သွားမယ်လို့လောက်ရက်ကိုကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးကနေကြိုဆိုလိုက်ပါတယ်။ပင်လယ်ပြင်တွင်ဒုက္ခသည်တွေတည်ဆုံနေရတဲ့ကိစ္စကိုအကောက်အွယ်ပေးသွားဖို့နဲ့ကဲတင်နိုင်ခဲ့တဲ့ဒုက္ခသည်တွေကိုတည်ဝင်အသိမှတ်ပြုဖို့အကောက်အွယ်ပေးသွားဖို့လည်းတိုက်တွန်းလိုက်ပါတယ်။ရုရှားရဲ့လက်နက်ကြီးတွေကိုယူကရိန်းနယ်စပ်မှာလာပြီးချထားတာဟာအခုဆိုရင်အတော့ကိုအခိုင်အမာဖြစ်နေပြီလို့နေတိုးအဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။ဒီထက်မှာလက်နက်ကြီးတစ်ထောင်ကျော်ပါဝင်တယ်လို့အစ်မြင့်ဤပညာသုံးလက်နက်တွေတင့်ကားတွေနဲ့အမြောက်တွေလည်းပါဝင်ပါတယ်။ရုရှားနိုင်ငံဟာယူကရိန်းရှေ့ဘက်ခြမ်းကခွဲထွက်ရေးတပုံတွေကိုစစ်လက်နက်တွေထောက်ပံ့နေတယ်လို့အစ်မြင့်တင်တန်းတွေလည်းပေးနေတယ်လို့နေတိုးအဖွဲ့အကြီးအကဲက Belgium နိုင်ငံ Brussels မြို့မှာဆက်ဆွဲပြောကြားလိုက်တာဖြစ်ပါတယ်။အာရှအာဖရိကနိုင်ငံတွေကြုံတွေ့နေရတဲ့စိန်ခေါ်မှုအခက်အခဲတွေကိုကျော်လွှမ်းနိုင်ဖို့အတွက်ဘန်တောင်းစိတ်ဓာတ်ကိုဆက်ပြီးထားရှိဖို့လိုအပ်ကြောင်းမြန်မာသမ္မတဦးသိန်းစိန်ကဒီကနေ့ပြောကြားလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာစုဝေးရောက်ရှိနေကြတဲ့အာရှအာဖရိကနိုင်ငံ100လောက်ကခေါင်းဆောင်တွေနဲ့ကိုယ်စားလှယ်တွေဟာဘန်တောင်းအခြေခံမှုဆက်ချက်ချမှတ်နိုင်တဲ့အာရှအာဖရိကထိပ်သီးနေလာကန260ပြည့်ခန္ဓာတက်ရောက်လာတာဖြစ်ပြီးဒီခန္ဓာမှာသမ္မတဦးသိန်းစိန်ကမင်ကွန်းပြောကြားခဲ့တာပါ။အမေရိကန်နိုင်ငံရဲ့အကြီးဆုံးပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Ford Foundation နေနဲ့အိန္ဒိယအစိုးရရဲ့ခွင့်ပြုမိန့်မပါဘဲအိန္ဒိယ NGO အဖွဲ့အစည်းတွေကိုငွေကြေးထောက်ပံ့ခွင့်မရှိဘူးလို့အိန္ဒိယအစိုးရကဒီကနေ့ပြောကြားလိုက်ပါတယ်
။တောကြနေညနေပဲနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဒေါခင်မြို့သက်ကြီးညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကမတ်သိန်ဂီထိုက်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Glenn Von Calio ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတစ်နှစ်6ကြိမ်ထုတ်လွှင့်ပေးနေပြီးအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ internet ဆက်မျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါတော့မယ်ရှင်။ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။
This program has come to you from the Voice of America, Washington.